ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်နေစေမှုရွေးကောက်ပွဲမဲဆွယ်စည်းရုံးရေးပိုင်းတွေမှာအွန်လိုင်းမီဒီယာကိုအားကိုးလာရတဲ့ပါတီတွေအတွက်တိကျတဲ့ထုတ်ပြန်မှုမရှိတော့မှုပါတီတစ်ခုနဲ့တစ်ခုကြားပြိုင်ဆိုင်မှုဟာမညီမျှမှုတွေအတုံးစိတ်ကွာခြားမှုတွေဖြစ်လာနိုင်ပါတယ်။တိကျတဲ့ညွှန်ကြားချက်ထုတ်ပြန်ပေးဖို့ပါတီငယ်တချို့လိုလားနေတဲ့အကြောင်းကျွန်မမေခမေးမြန်းတင်ဆက်ပေးပါမယ်။မကြမီကျင်းပတော့မဲ့2020အထွေထွေရေးကောက်ပွဲအတွက်ရပ်ပေါင်း60မဲဆွယ်ကာလသတ်မှတ်ချက်အရပါတီအသီးသီးကပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်။တကြောပြန်ကိုဗစ်ရောဂါကူးစက်မှုကလည်းပြင်းထန်နေစေကာလဖြစ်တာမို့မဲဆွယ်စည်းရုံးရေးပိုင်းမှာပါတီတော်များများဟာလှည့်လည်စည်းရုံးမှုတွေထက်အွန်လိုင်းကနေအဓိကထားမဲဆွယ်မှုတွေလှုပ်လာကြရပါတယ်။ဒီလိုဖြစ်လာပေမဲ့အွန်လိုင်းကနေမဲဆွယ်မှုပိုင်းနဲ့ပတ်သက်လို့တိကျတဲ့ထုတ်ပြန်မှုမရှိတာမို့အငင်းပွားစရာတွေဖြစ်လာနိုင်တဲ့အခြေအနေမျိုးကြုံလာမှာကိုပါတီတွေဘက်ကစိုးရိမ်လာကြတာပါ။လူပေါင်းတဲ့ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အွန်လိုင်းမဲဆွယ်မှုပိုင်းကြုံရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လက်ရှိရွေးကောက်ပွဲအခင်းအကျင်းကမျှတမှုမရှိတဲ့ပြိုင်ပွဲတစ်ခုဖြစ်နေတယ်လို့ပြောဆိုလိုက
်။ရွေးကောက်ပွဲကော်မရှင်နဲ့တိတိကျကျနဲ့စကားပြောဖို့လိုတယ်လို့ဆိုတင်တယ်။သို့တော်လည်းရွေးကောက်ပွဲကော်မရှင်ကလည်းဘာလို့မှဖက်လို့တာမို့စပြီးတော့ဆိုရွေးကောက်ပွဲလုပ်ဖို့ပြင်ကြဲဆင်ကြဲကလည်း level playing field ကရှိမှမရှိပါနဲ့။ကျွန်တော်တို့ရဲ့တဘောကြီးအခြေအနေကတော်တော်လေးရုပ်ပြဆင်းပြဖြစ်နေပြီ
။ COVID ကာလမှာရွေးကောက်ပွဲကျင်းပကြတဲ့နိုင်ငံတကာကတချို့နိုင်ငံတွေမှာမဲဆွယ်စည်းရုံးရေးပိုင်းကိုဆိုရှယ်မီဒီယာကနေတဆင့်လှုပ်ဆောင်တာတွေကြဲကြဲပြန့်ပြန့်လှုပ်လာတာမျိုးမြန်မာနိုင်ငံမှာလည်းဒီ2020ရွေးကောက်ပွဲမှာအရင်နှစ်တွေနဲ့မတူဘဲဆိုရှယ်မီဒီယာကိုပုံမှုအသုံးပြုလာကြတာတွေ့ရပါတယ်။မဲဆွယ်စည်းရုံးရေးတရားဝင်ခွင့်မပြုခင်တွေကဆိုရှယ်မီဒီယာကနေပါတီမိတ်ဆက်တွေနဲ့လူထုကြားကိုထိုးဖောက်လာကြပါတယ်။ Facebook ကိုအခကျင်းငွေပေးသွင်းကလူပိုတိအောင်ကြီးညာတဲ့နီလန်းကိုအသုံးပြုလာကြပါတယ်။ online ဆက်သွယ်မှုပိုင်းကအရင်ကထက်တိုးတက်လာပေမဲ့မြို့ပေါ်မှာရှိတဲ့မြို့နယ်တစ်ခုနဲ့တစ်ခုမှာတော့ဆက်သွယ်ရရှိမှုကမတူညီတာတွေရှိနေပါသေးတယ်။မြို့ပေါ်မှာတော့ဒီလိုပြဿနာတွေနဲ့ရင်ဆိုင်နေရစေမှုဝေးလံခေါင်ပြတိုင်းရင်းသားဒေသတွေကိုကိုစားပြုရှင်ပြန်ရတဲ့ပါတီတွေအတွက်ကဒါဟာကြီးမားတဲ့စိန်ခေါ်မှုနဲ့မညီမျှတဲ့ရှင်ပြန်မှုကိုဖြစ်စေတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်လေးကတုံ့တက်လိုက်ပါတယ်
။ပြီးကြတဲ့ပြတ်ထန်းချက်တွေပြတ်ထန်းမထားတဲ့ခါကျတော့ငွေကြေးတတ်နိုင်တဲ့လောက်ပေါ့နော်။ mainstream media တွေပေါ်မှာဩဇာလွှမ်းမိုးရင်လွှမ်းမိုးနိုင်တဲ့လောက်သူကလည်းဒါအသုံးချသွားနိုင်တယ်။ဖြစ်ရဲ့ဒုတိယဆိုင်တတိယဆိုင်လာမယ်ဆိုတော့လည်းအားလုံးကကျူးကျူးပြတ်ဆတ်ထားပြီးသားဖြစ်တယ်။လိုအပ်တဲ့ကျူးတင်ပြင်ဆင်မှုတွေပြီးကန်းတမ်းမှတ်မှုတွေအားလုံးတပြေးညီလိုက်နာနိုင်အောင်သူတို့တိတိကျကျပေါ်ပြပြတ်ထန်းတင်တာပေါ့နော်
။နောက်ထပ်အခက်ခဲကတော့ online အသုံးပြုပြီးမဲဆွယ်တာမှာနီးပညာပိုင်းနဲ့ငွေကြေးအခက်ခဲတွေပါ။ရန်ပုံငွေအားနည်းတဲ့ပါတီနဲ့တတိပုဂ္ဂလပြိုင်ဆိုင်သူတွေအတွက်အွန်လိုင်းအသုံးပြုပြီးမဲဆွယ်ဖို့ကကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။တချို့ဖွံ့ဖြိုးပြီးအင်တာနက်မြန်နှုန်းမြင့်တုံးနိုင်တဲ့နိုင်ငံတကာကတချို့နိုင်ငံတွေမှာတော့အွန်လိုင်းမဲဆွယ်မှုပိုင်းမှာရွေးကောက်ပွဲအကြိုကာလအငင်းပွားမှုတွေပြဿနာအသေးစားတွေကအစကြီးမားတဲ့ပြိပခမျိုးအထိကြုံရတာတွေရှိလို့ကော်မရှင်အနေနဲ့အ мян ဆုံးတုံ့တက်လှုပ်ဆောင်ဖို့ကိုအွန်လိုင်းမီဒီယာဘိုင်းကိုဒေလာစောင့်ကြည့်မှုတွေလုပ်နေတဲ့ဥမျက်သူကပြောဆိုလိုက်ပါတယ
်။လက်ရှိအနေနဲ့ဆိုင်ရဆိုရင်အများကြီးရှုပ်ထွေးနေတာအယူအဆဘက်ကနေပြီးတော့ဒီရေကောက်ပွဲတစ်ခုတော့ကြီးကျက်ဖို့ဆိုရင်ကြုံလို့တဲ့စွန့်ရည်မရှိဘူးလို့ကျွန်တော်မြင်နေတယ်။အများကြီးပြင်ဆင်မှုတော့ဖို့လို့ရတယ်။ဒီဟာနဲ့ပတ်သက်ပြီးဝင်ကြိုင်နေဆိုတဲ့ဟာမှာဒီပါတီတွေကတကယ်ပဲဒီ page ကိုအသုံးပြုနေရလား။ Notification တွေခေါင်းမျိုးမှာ UEC ဘက်တာဝန်ခံမှုလုပ်တယ်။သူတို့ကလည်းဒါမျိုးတွေတာဝန်ကြီးတာဝန်ခံနေတယ်ဆိုတော့ကျွန်တော်တို့ကဒီရေကောက်ပွဲမှာကိုမြင်နေရတဲ့ဆောင်နေရတာဘသူတကယ်ရမ်းနေရလဲဆိုတဲ့ဟာကျွန်တော်မမေးဘူးထူစီရလိမ့်ရှိတယ်။အဲ့ဒီဟာတွေကလည်းဆောဆောရေကြောဝင်ဆိုင်ရအငင်းပေါ်မှုဖြစ်စေလိမ့်မယ်ပေါ့။ကျွန်တော်တို့မှန်ငယ်ရွေးကောက်ပွဲဟာတော့ကိုကတော်တော်ရှုပ်ထွေးလိမ့်မယ်။ process တစ်ခုလုံးပြန်ဆန်းစစ်ဖို့လိုမယ
်။ရွေးကောက်ပွဲမဲဆွယ်စီယုံရေးကျင့်ဝတ်အဖြစ်ပုံကိုယ်ရေးဘာသာရေးကြားမဖြစ်တည်မှုစတာတွေနဲ့ပတ်သက်ပြီးပုတ်ခတ်ပြောဆိုစီယုံတာတွေမလုပ်ဖို့ပါတီတွေလိုက်နာရမယ့်စီမင်းအတိုင်းလိုက်နာပေးဖို့နဲ့ကျမ်းမာရေးဆိုင်ရာညွှန်ကြားချက်တွေအတိုင်းမဲဆွယ်ဖို့ကော်မရှင်ဘက်ကတော့ညွှန်ကြားထားပါတယ်။ကျမမိခါပါရန်ကုန်ကနေတည်ထောင်ပေးပို့ထားတာဖြစ်ပါတယ်ရှင်။